တာလီဘန်ခေါင်းဆောင်အနေနဲ့ဒီကနေ့ဆွေးနွေးဖို့လှုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါနယ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်သမ္မတအက်ရှ်ရက်ဂါနီအဖြစ်တာလီဘန်ခေါင်းဆောင်အနေနဲ့အမေရိကန်နိုင်ငံကသမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မာဒီကနေ့ရှိုးဝှက်ဆွေးနွေးမှုတွေလှုပ်တာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရန့်က Twitter ကနေရေးလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမေရိကန်စစ်သားတစ်ယောက်ပါဝင်လူ12ယောက်သေဆုံးခဲ့တဲ့ကားဘုံးခွဲမှုဖြစ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့ကမ့်ဒေးဗစ်မှာလှုပ်ဖို့စီစဉ်ထားတဲ့အစီအစဉ်တွေကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရန့်ကမနေ့စနေနေ့ညက Twitter ကနေတောက်လျှောက်ရေးခဲ့ပါတယ်။တာလီဘန်ဒီဘက်ကလွဲမတဲ့ဩဇာအချိန်ဝါကိုတိဆောက်ဖို့အတွက်အခုလိုတိုက်ခိုက်နေတာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။တာလီဘန်အနေနဲ့ဒီလိုအရေးကြီးတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေချိန်အတွက်မှာအပြစ်ခတ်ရက်ဆဲဖို့သဘောမတူနိုင်ဘူးဆိုရင်အတိတ်ဘက်ရှိတဲ့သဘောတူညီမှုတွေကိုဆွေးနွေးညီနိုင်နိုင်စွမ်းမရှိတာမျိုးဖြစ်နိုင်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပြင်သူတို့အနေနဲ့နောက်ထပ်ဆယ်စုနဲ့နှစ်ခုလောက်ထိတိုက်ဖို့ဆန္ဒရှိတယ်လဲဆိုပြီးတော့လည်းထပ်ပြောပါတယ်။သမ္မတထရန့်ရဲ့အခုလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ကလည်းရှုတ်ချလိုက်ပါတယ်။ဒါပြင်သူတို့အနေနဲ့တိုက်ခိုက်မှုတွေကိုဆွန့်လွတ်သွားမှာမဟုတ်ဘဲနောက်ဆုံးမှာတော့အမေရိကန်တွေဆွေးနွေးပွဲစီကိုပြန်လာရမှာဖြစ်တယ်လို့ပတ်ဂျိုဘာသာနဲ့ဒီကနေ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။